အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ယယ်လန်ဟာတရုတ်ဘာသာရေးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံမှာဒီနေ့ပေါ်ဒူးနေမှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတင်းမာခဲ့တာကိုလျှော့ချဖို့ပူးပေါင်းဆောင်ရွက်နိုင်မဲ့နယ်ပယ်တွေရှာရမယ်လို့သမ္မတနှစ်ဦးနိုဝင်ဘာလကသဘောတူညီခဲ့ပြီးကြကြတဲ့ကဆိုလို့ရှိရင်ဒါဟာအစ်စ်မြင့်ဆုံးတာဝန်ရှိသူတွေတွေ့ဆုံကြတာပါ။နှစ်နိုင်ငံကြားစီးပွားရေးနဲ့ပတ်သက်ပြီးကွဲပြားတာတွေရှိကြပေမဲ့ကိုယ်တော်ရေးနှိပညာနဲ့တခြားကိစ္စတွေမှာဆက်ဆက်ပတ်သက်နေတာတွေရှိနေတဲ့အတိုင်းတရုတ်ဒုတိယဝန်ကြီးချုပ်လည်းဖြစ်သူလူဟင်းနဲ့ယယ်လန်တို့ပထမဦးဆုံးချိန်လူချင်းတွေ့ဆုံကြတာဖြစ်ပါတယ်ဘလို့ပဲခြေတွေပြောင်းပါစေနီနိုဖလေတာကိုတော့ကျွန်တော်တို့အမြဲပဲထိမ့်သိမ့်ထားတင်ပါတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်လူဟင်းကပြောပါတယ်သဘောမတူကြတဲ့နယ်ပယ်တွေရှိလာတဲ့အခါဒီအကြောင်းတွေကိုကျွန်မတို့ဓာတ်ရိုက်ပြောကြမှာပါနားလည်မှုအလွဲမခံသင့်ပါဘူးအထူးသဖြင့်ဆက်သွယ်ဆက်ဆံရေးမရှိတာကြောင့်နိုင်ငံစီးပွားရေးနဲ့ဘာသာရေးဆက်ဆံမှုတွေမလို့အဖက်ဆိုးဝါးသွားတာမျိုးတွေအဖြစ်မခံသင့်ပါဘူးလို့အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ယယ်လန်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအဖွင့်စကားဖြစ်ပြောခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ဟာသူနည်းသူဟန်နဲ့စီးပွားရေးအခက်အခဲတွေကြုံတွေ့နေရချိန်မှာအခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ COVID-19 တွင်လူသောင်းကတာသေဆုံးခဲ့ရတယ်လို့စီးပွားရေးလုံငန်းအများပြားပိတ်ခဲ့ရပြီးတဲ့နောက်တရုတ်ကစီးပွားရေးကိုပြန်ဖွင့်လိုက်တဲ့အချိန်လည်းဖြစ်နေပါတယ်။အမေရိကန်ကလည်းအနည်း40အတွင်းမှာငွေဖောင်းပွားမှုအမြင့်ဆုံးဖြစ်ခဲ့ရာကပြန်လဲကျဆင်းလာတဲ့အချိန်လေးဖြစ်နေပါတယ်